မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့တလားကျော်သာလိုတော့တဲ့အချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုတွေတိုးလာတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာထိခိုက်မှုတွေကြုံရမှာကိုစိုးရိမ်တာတွေတိုးလာတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမေခါပါ။ကရောဂါကူးစက်မှုတွေနဲ့တိုက်စုံမှုတွေတိုးလာနေတာကိုထိန်းချုပ်နိုင်ဖို့ဒီသတင်းဘက်ကနေစပြီးရန်ကုန်တိုင်းတစ်ခုလုံးကိုအိမ်ပြင်မထွက်ရအမိန်ထုတ်လိုက်ရတဲ့အထိဖြစ်ခဲ့ရတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေမှာလည်းတိတိတတ်တာထိခိုက်ကုန်ပါတယ်။အိမ်ပြင်မထွက်ရအမိန်ထုတ်ထားတဲ့နေရာတွေမှာမဲဆွယ်စည်းရုံးခွင့်လည်းမရှိတာကြောင့်နိုင်ငံရေးပါတီတွေလည်းကိုယ်တိုင်တွားရောက်မဲဆွယ်လို့လည်းမရပါဘူး။ဒီလိုအခြေအနေတွေကြားမှာလာမယ့်ရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပနိုင်ဖို့ကြိုတင်ပြင်ဆင်မှုတွေလိုအပ်နေတယ်လို့မြို့မြန်မာဖောင်ဒေးရှင်းကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအတိုင်ပင်ခံဒေါ်မြအနန္ဒာသင်းကပြောပါရစေ
။ကြပီးရင်းနဲ့နော်တခုခုဒီကုဆတ်ခံရရင်ဘယ်လိုလုပ်မလဲဒါမှမဟုတ်လုံခြုံမှုရှိပါမလားဆိုတဲ့ဒီမျိုးတွေလည်းဒါတို့စိတ်ထဲမှာရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးရှိတယ်ဆိုရင်တော့ဒီမဲ့ပြည့်တဲ့ရာခိုင်ပုံတွေကိုဓာနေပါသွားတာမျိုးတွေပေါ့နော်အဲ့ဒီလိုအခြေအနေမျိုးတွေပဲဖြစ်နိုင်ပါတယ်ကော်မရှင်အနေနဲ့ဆိုလို့ရှိရင်တော့ဒါဒီတနေ့ပါတီကိုဒီလိုလောင်းနေတဲ့ဒီကြာခဏတည်ဆုံချင်းနေပြီးတော့မှဒီပေါ်ထားရယူမှုတွေရင်းနှီးကြော်ဆောင်ရက်တဲ့အပိုင်းတွေကိုဒီလောက်ဆောင်မှုတွေလည်းလုပ်ပါတယ်အထူးသဖြင့်ကတော့လက်ဆန္ဒရှင်တွေရဲ့ဒီစိတ်ပိုင်းဆိုင်ရာလုံခြုံမှုပေါ့နော်ဒီဟာအတွက်ကတော့ဒီရုပ်ပုံမှာပေါင်းပတ်သက်တဲ့ဒီဟိုပါပေါ့အဖွဲ့အစည်းအကြီးကြီးကဒီတောင်းဝန်ယူဆောင်ရွက်ပေးဖို့လည်းလိုအပ်ပါတယ်။ဒီကိုယ်စားလှယ်လောင်းနေအနေနဲ့ဆိုရင်လည်း message ပို့ရင်းနဲ့ရေကောက်ပွဲနေ့မှာမဲသွားပေးမယ်ဆိုလို့ရှိရင်တော့ဒီ COVID-19 ကာကွယ်ရေးအစီအစဉ်များဘယ်လိုရှိလဲဒီလိုပုံစံမျိုးနဲ့မျိုးကိုပေးကြရမယ်ဆိုတဲ့အနေအထားမျိုးကိုရှင်းပြတာမျိုးလေဒီရက်ဖက်အဖွဲ့တွေကလည်းပဲဒီမျိုးဆန္ဒရှင်တွေအကြတူတင်လာပြီးလှုပ်ဆောင်နေတာမျိုးကိုလည်းပါတယ်။ဒီဒီဇင်မှုတွေလည်းခဲ့တယ်ဆိုလို့ရှိရင်တော့ဒီမှာတို့ဒီရေကောက်ပွဲနေ့ရဲ့အပြီးမှာဒီအစီအစဉ်ပြုမှုတွေပြဿနာတွေအများကြီးဖြစ်လာနိုင်မှာပေါ့
။ကယောကကြောင့်အသွာလာကန့်တတ်ထားချိန်မှာနိုင်ငံရေးပါတီတွေအနေနဲ့အင်တာနက်အွန်လိုင်းနဲ့လူမှုကွန်ရက်ကနေစီယုံလှုပ်ရှားဖို့ကြိုးပမ်းတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းဤပညာနဲ့အွန်လိုင်းသုံးဆွဲမှုတွေမှာကွာဟချက်တွေကနိုင်ငံရေးပါတီတွေကြားရှင်ပြိုင်မှုတွေကိုထိခိုက်မှာကိုစိုးရိမ်တာတွေလည်းရှိနေတာပါ။နိုင်ငံရေးပါတီတချို့ကတော့ကက်ရောကအနေနဲ့စိုးရိမ်ကြောင်ကြားမှုကြောင့်ရွေးကောက်ပွဲကိုရက်ရွှေ့ဖို့တိုက်တွန်းခဲ့တာတွေလည်းရှိခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ကယောဟာကူးစက်မှုတွေဆက်များနေုံပဲဆိုရင်တော့ရွေးကောက်ပွဲကိုရွှေ့ဖို့စဉ်းစားတင်တယ်လို့သူကရှုမြင်ပါတယ
်ဒီလက်ရှိတက်နေတဲ့အခြေအနေကိုနော်အောက်တိုဘာလဆိုင်အထိကောင်းကောင်းမထိန်းနိုင်ဘူးဆိုရင်တော့နော်ရွေးကောက်ပွဲရွှေ့ဆိုင်ဖို့စဉ်းစားတင်တယ်လို့မြင်တယ်တကယ်လို့ကိုယ်စလဲလောင်းနေတာနော်ဟိုမဲဆွယ်စည်းရုံးမှုကိုနော်အပြည့်အဝမလုံနိုင်ဘူးဆိုရင်ရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတနိုင်ချီပေါ်မှာတော့အချင်းချင်းမမတက်ရောက်နိုင်တယ်လို့မြင်တယ်တော့လွတ်လပ်ပြီးတရားမျှတရေကောက်ပွဲတစ်ခုဖြစ်ဖို့အတွက်ကိုဟိုလိုအပ်ချက်အားနည်းချက်ဖြစ်သွားလိမ့်မယ်လို့မြင်တယ်
။နိုင်ငံရေးပါတီတွေဟာမဲဆွဲစည်းရုံးရေးလုပ်ကြမှာတဦးနဲ့တဦး6ပေချပြီးလူ50ထိသာစုဝေးခွင့်ရှိတယ်လို့ခွင့်ပြုထားပေမဲ့တရားဝင်မဲဆွဲခွင့်ပြုတဲ့စက်တင်ဘာ10ရက်နေ့မှာပဲလူမှုကွန်ရက်ပေါ်မှာထွက်လာတဲ့ပုံတွေရတမတ်ချက်နဲ့မကညီတာတွေတွေ့ခဲ့ရပါတယ်။ပြည်အောင်စုရေကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရလာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူက38တန်းကျော်ရှိပေမဲ့ကက်ယောဂါကြောင့်မဲပေးနိုင်ကြပါမလားဆိုတာကလည်းစိုးရိမ်ပူပန်မှုတွေကရှိနေတာပါ။ကျန်းမာရေးပညာရှင်ဒေါက်တာမိုးကျော်ရင်နိုင်ကတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းကျင်းပမယ်ဆိုရင်ကျန်းမာရေးအတွက်ပြင်ဆင်ရမယ့်ကိစ္စတွေအများအပြားရှိနေတာကိုကော်မရှင်အနေနဲ့သတိပြုတင်တယ်လို့သတိပေးပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ကဒီမဲပေးတဲ့ကာလမှာဘာကိုကြည့်ရမှာလဲဆိုတော့ဒီမဲုံတရုံမှာဒီ24နာရီတရက်အတွင်းမှာဒီ social distancing နဲ့လူပနေရောက်မဲပေးနိုင်မလဲဆိုတာသူတို့တွက်ချက်ရမယ်မဲုံကိုပို့ပြီးတော့ထပ်ပြီးချက်ဟိုလူကောင်းလူနိုင်တယ်နောက်တစ်ခုကအဲ့ဒီမှာမဲပေးတဲ့အခါမှာလည်းခုနလို social distancing နဲ့စနစ်တကျတန်းစီပြီးတော့မဲပေးမယ်ဆိုရင်ကူးစက်မှုတုံးကို short ချနိုင်မယ်ကူးစက်မှုနည်းမယ်
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါနဲ့လုံခြုံရေးစိန်ခေါ်မှုတွေရှိနေတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေနဲ့ပတ်သက်လို့လာမယ့်အောက်တိုဘာလတွေမှာထုတ်ပြန်ပေးသွားမယ်လို့ပြောဆိုထားပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း6000ကျော်ဝင်ရောက်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်ရှင်။